ပြီးခဲ့တဲ့အတွက်တော်မှာအတိုက်ခံဖြစ်ခဲ့စဉ်တော့ Republican အမတ်များရဲ့ခေါင်းဆောင် Kevin McCarthy ကဥက္ကဋ္ဌနေရာအတွက်တစ်ပြေးနေပြီးမဲ့သဘောထားတင်မှတဲ့ Conservative အမတ်တွေကသူ့ခေါင်းဆောင်မှုကိုဆန့်ကျင်နေကြတာကြောင့်ခက်ခဲတွေရင်ဆိုင်နေရပါတယ်2022ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့ American လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့လွှတ်တော်အမတ်တွေဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြားသစ္စာကျင်းဆိုပြီးလွှတ်တော်အသစ်ကိုခေါ်ဆောင်မှာဖြစ်ပါတယ်ဒီလွှတ်တော်အသစ်မှာမျက်နှာသစ်အမတ်တွေကိုတွေ့ရမှာဖြစ်သလိုအောက်လွှတ်တော်ဥက္ကဋ္ဌတင်မြှောက်ဖို့အတွက်လွှတ်တော်မှာအမတ်နေရာအနည်းငယ်အသာစီးရထားတဲ့ Republican Party ကအုပ်စုအသီးသီးကြားမှာညှိနှိုင်းဆွေးနွေးနေကြပါတယ်။အောက်လွှတ်တော်မှာအမတ်435ယောက်ရှိတဲ့နဲ့ Republican က222ယောက်ဒီမိုကရက်က213ယောက်ရရှိထားကြပါတယ်။လွှတ်တော်ဥက္ကဋ္ဌဖြစ်လာဖို့ Mr. McCarthy အနေနဲ့အမတ်218ယောက်ရဲ့ထောက်ခံမှုရဖို့လိုအပ်ပါတယ်။ Republican အမတ်5ယောက်ကသူ့ကိုမထောက်ခံဘူးလို့ပြောထားကြတဲ့အတွက် Mr. McCarthy ဥက္ကဋ္ဌဖြစ်ရေးအတွက်မရေမရာဖြစ်နေရတာပါ။ဒီကလေးလွတ်တော်သက်သားမှာအမတ်တွေရဲ့ပြန်ပြန်အသက်အရွယ်က58နှစ်ရှိပါတယ်ဒီလွတ်တော်မှာတော့ Florida ပြည်နယ်ကဒီမိုကရက်အမတ် Maxwell Frost ဟာအသက်25နှစ်ပဲရှိသေးလာမို့လူငယ်မျိုးဆက်သစ်တွေရဲ့အတန်ကိုကိုစားပြုနိုင်မလားလို့မျှော်လင့်ထားကြပါတယ်အသက်ရွေးကောက်တင်မြှောက်ခံထားတဲ့အောက်လွတ်တော်အမတ် Monica De La Cruz ဟာ Texas ပြည်နယ်က Republican Party ရဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်တဲ့ပြင်တောင်အမေရိကမျိုးနွယ်ဖြစ်တဲ့အတွက်စိတ်ဝင်စားစရာမျက်နှာတစ်ယောက်လည်းဖြစ်နေပါတယ်